ဖက်စီခံထားရတဲ့ဒီမိုကရက်တစ်မြန်မာအသံ DBB သတင်းတောက်ကိုမင်းညူကိုမနေ့ဗုဒ္ဓဘူးနေ့ကစစ်ကောင်စီကနေထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာနိုင်ငံမှာသတင်းသမားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေကြောက်မက်ဖွယ်ကောင်းနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့ကသတိပေးပြောကြားခဲ့ပါတယ်စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုပြစ်မှုကျူးလွန်မှုတွေကိုဖော်ထုတ်ရေးသားဖို့မြန်မာသတင်းသမားတွေဟာသူတို့ရဲ့အသက်တွေလွတ်လပ်မှုတွေကိုပေးဆက်နေရကြောင်း AI ဖွဲ့ကြီးရဲ့အရှိတောင်နဲ့အရှိအာရှဒေတာဆိုင်ရာလက်ထောက်ညွှန်ကြားမှု Emmeline Gill ကပြောပါတယ်